မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလာလာဘွာပူဒူအဲရီယာမှာမြန်မာတွေဥဆောင်တဲ့စာချုပ်စာတမ်းအတုလုပ်တဲ့ဂိုင်းနှစ်ဂိုင်းကိုမလေးရှားလူဝဲမှုကြီးကြပ်ရေးဌာနကဩဂုတ်လ၄ရက်နေ့ကစစ်စီရေးတခုနဲ့နေနေနိုင်ခဲ့တယ်လို့ဗနာမသတင်းဌာနကပြောပါတယ်။အဲဒီဂိုင်းတွေလှူရှားနေတာတနည်းနည်းပါရှိသေးပြီးဖြစ်ပြီး2019ခုနှစ်မလာတဲ့ကေဒါပြည်နယ်ကွာလာမူဒါကမ်းခြေကိုရိုဟင်ဂျာလေရစင်ကန့်ကတ်ခဲ့ပြီးနောက်ပိုင်းအနာပိုင်တွေကချီယခံလိုက်မိခဲ့တာလို့လည်းမလေးရှားလူဝဲမှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒတ်တုခိုင်ရူစမီဒေါ့ကပြောပါတယ်။အဲဒီဂိုင်းတွေဟာရိုဟင်ဂျာတွေနဲ့ရခိုင်မွတ်စလင်တွေကိုအဓိကပြစ်မှတ်ထားလုပ်ငန်းဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အသီးမှတ်ပြုကပ်ပြားမလေးရှားကရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ကပ်ပြားနဲ့လူဝဲမှုကြီးကြပ်ရေးအိုက်ကတ်တွေအပါအဝင်အထောက်အထားကပ်ပြားသူတွေကိုကပ်ပြားမျိုးစားပေါ်မူတည်ပြီးမလေးရင်းကတ်30ကနေ150အထိယူပြီးအဲဒီဂိုင်းတွေကဖန်တီးပြတယ်လို့လည်းဒတ်တုခါရူဇမီ.ကပြောပါတယ်။တနေ့ကိုဝန်ဆောင်မှုပေးရသူ30က50အထိရှိပြီးတနေ့ကိုစာရွက်စာတမ်းအထောက်အထားအတူ14,000လောက်လိမ့်လည်းဖန်တီးပေးနေတာလည်းဖြစ်ပါတယ်။ဩဂုတ်လ၄ရက်နေ့ကစစ်စင်ရေးမှာတော့မြန်မာ15ယောက်နဲ့ဘင်္ဂလားဒေ့ရှ်တယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအင်ရှင်ကိုတော့ပြည်မြင့်တက်တည်လို့ဖို့စစ်ကောင်စာထုတ်ထားတယ်လို့ပြောပါတယ်။မွတ်စလင်ဘာသာဝင်အများစုရှိတဲ့မလေးရှားနိုင်ငံဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရိုဂျာ3တို့ကိုလက်မခံတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူရိုဂျာအများစုလာရောက်လိုတဲ့နေရာဖြစ်ပါတယ်ခင်ဗျ။